အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အစိုးရသည်ဆောင်ရွက်မဲ့ COVID-19 ကပ်ရောဂါတုံ့ပြန်ရေးအစီအစဉ်တွေကိုကြားသာရင်းနှီးတွေကထုတ်ပြန်ကြေညာခဲ့ပါတယ်။ဒေါ်လာ1 trillion နီးပါးအသုံးပြုပြီးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အဆင့်နှစ်ဆင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောကြားပါတယ်
။ My first step, the American Rescue Plan that will tackle the pandemic and get direct financial assistance and relief.
ပထမအဆင့်အနေနဲ့အမေရိကန်တွေကိုကယ်တင်မဲ့အစီအစဉ်ကကပ်ရောဂါတိုက်ဖျက်ရေးနဲ့ငွေကြေးထောက်ပံ့မှုအလို့အဆုံအမေရိကန်တွေကိုဓာတ်ရိုက်အကူအညီပေးသွားမှာဖြစ်တယ်လို့ရွေးကောက်ခံသမ္မတဘိုင်ဒန်ပြောကြားသွားတာပါ။ပြည်သူတယောက်ကိုဒေါ်လာ1400ထောက်ပံ့ငွေပေးရေးဘေးအန္တရာယ်ကင်းကင်းတဲ့အကြောင်းတွေပြန်ဖွင့်နိုင်အောင်ဆောင်ရွက်ရေးတနိုင်ငံလုံးကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေဆောင်ရွက်ရေးနဲ့အလုံးလက်မဲ့ဖြစ်နေသူတွေကိုပြည်ထောင်စုအစိုးရထောက်ပံ့ငွေတပတ်ကိုဒေါ်လာ400စက်တင်ဘာလအထိပေးရေးလို့အစီအစဉ်ထဲမှာပါဝင်ပါတယ်။အသေးစားစီးပွားရေးလုပ်ငန်းတွေအထူးသဖြင့်လူပြူမဟုတ်သူတွေပိုင်တဲ့လုပ်ငန်းငယ်တွေအပေါ်စီးပွားရေးကြားကန့်ပေးရေးကိုလည်းအစီအစဉ်ထဲမှာအသေးစိတ်ထည့်သွင်းထားပါတယ်။ဒေါ်လာ 1.9 trillion သုံးဆွဲမဲ့အစီအစဉ်ဟာရည်မှန်းချက်ကြီးမားပေမဲ့အောင်မြင်နိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအစီအစဉ်ဥပဒေချမ်းကိုလွှတ်တော်မှအမြန်ဆုံးအတည်ပြုနိုင်ဖို့လိုအပ်ကြောင်းလည်းရွေးကောက်ခံသမ္မတဘိုင်ဒန်ရဲ့မိန့်ခွန်းထဲမှာအလေးထားပြောကြားခဲ့ပါတယ်။